မြန်မာနိုင်ငံနဲ့နယ်နိမိတ်ထိစပ်နေတဲ့ထိုင်းနိုင်ငံရနောက်ပြည်နယ်ထဲမှာမြန်မာနိုင်ငံသားတွေလူမောင်ကိုကူးလာတဲ့ကားတစ်စီးကိုထိုင်းဒေသအနာပိုင်တွေကဇွန်လ၂ရက်နေ့ကဖမ်းမိခဲ့တာပါရနောက်ပြည်နယ်ထဲကဘန်ကဲဝအမှတ်၅ကျေးရွာအုပ်စုအကြီးကလမ်းမပေါ်မှာမောင်းလာတဲ့ကားကိုရဲတပ်ဖွဲ့ကစစ်ဆေးဖို့ရက်ခိုင်းတာကိုရက်မပေးဘဲမောင်းပြေးခဲ့ပြီးတဲ့နောက်တောဆက်လမ်းတစ်ခုမှာကားကိုရက်ပြီးရင်မောင်းထွက်ပြေးသွားခဲ့တာပါအဲ့ဒီကားပေါ်မှာအထောက်ထားဆာရွက်ဆာတမ်းမပါတဲ့အမျိုးသား24ယောက်အမျိုးသမီး9ယောက်စုစုပေါင်းမြန်မာနိုင်ငံသား33ယောက်ကိုစစ်ဆေးတွေ့ရှိခဲ့တယ်ဆိုပြီးရဲမှူးချလန်ချိုင်းစုတင်ကသတင်းထုတ်ပြန်သွားခဲ့ပါတယ
်เมื่อช่วงเวลาประมาณ 4:00 นะครับทางจังหวัดระนองเราได้บูรณาการกำลังร่วมกันระหว่างฝ่ายปกครองทหารตำรวจ
အခုလိုမျိုးတရားမဝင်မြန်မာနိုင်ငံသားတွေကိုဖမ်းဆီးနိုင်တာဟာဒေသမှာတာဝန်ထမ်းဆောင်နေကြတဲ့လူညုံရေးအဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်ဖြစ်ပါတယ်။အခုဆိုရင်နေဆက်ဒေသတွေမှာကက်ယောဂါထိန်းချုပ်ရေးအတွက်အရေးပါတဲ့လူမောင်ခိုတားဆီးရှင်းလင်းရေးတွေကိုထိုင်းနိုင်ငံကအမျိုးသားရေးတာဝန်တစ်ခုအနေနဲ့လှုပ်ဆောင်နေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ရနောင်းပြည်နယ်မှာဖမ်းမိသူတွေကတော့မြန်မာနိုင်ငံဒဝယ်နဲ့ဗိတ်ဒေသကဖြစ်ပြီးထိုင်းတောင်ပိုင်းမလေးရှားနိုင်ငံနေဆက်အထိပို့ဆောင်ပေးဖို့လူမောင်ခိုပွဲစားတွေကိုတဦးကိုထိုင်းဘက်ဝင်1000ခွဲပေးပြီးလာခဲ့ကြတယ်လို့ဆိုပါရယ်အခုလိုမျိုးလူမောင်ခိုတွေနဲ့တရားမဝင်ဝင်ရောက်လာသူတွေကိုထိုင်းရနာပိုင်တွေကလိုက်လံဖမ်းဆီးနေရမှာကချင်ပြည်ပြည်နယ်တွေကမြန်မာနိုင်ငံသားလူမောင်ခိုပွဲစားအမျိုးသားတဦးကိုလည်းတပ်တေကံငွေသွင်းငွေထုတ်ဖြတ်ပိုင်းတွေသူပို့ဆောင်ခဲ့တဲ့လူစည်းအနေနဲ့အတူဖမ်းမိခဲ့ပါရယ်ဖမ်းမိတဲ့လူမောင်ခိုကိုင်းကမြန်မာနိုင်ငံသားရဲ့ဘဏ်အကောင့်ထဲမှာတော့၃နှစ်အတွင်းထိုင်းဘက်ငွေ6တန်းငွေဝင်ထားတာကိုစစ်ဆေးတွေ့ရှိထားပြီးလူပုံကုမှုဥပဒေနဲ့တရားစွဲသွားမယ်လို့လည်းထိုင်းရနာပိုင်ကပြောပါတယ်။ထိုင်းမြန်မာနယ်စပ်တပ်ပီနယ်ထဲမှာလည်းတရားမဝင်ဝင်လာကြတဲ့မြန်မာနိုင်ငံသား40ကျော်ကိုဒီအထက်မှာပဲဖမ်းမိခဲ့ပါတယ်။မြဝတီမြို့နယ်ကပ်နေတဲ့ချင်းရိုင်ပီနယ်ထဲမှာလည်းမြန်မာနိုင်ငံကနေတရားမဝင်ဝင်ရောက်လာသူတွေကိုအခုရက်ပိုင်းဇက်တိုက်ဖမ်းမိနေပါတယ်ရှင်။